Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်းရဲ့2018ခုနှစ်ဧပြီလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်တွေကိုတာရဝင်ယူတင်ဆက်ပေးသွားမှာပါ။ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေအပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့လူကယ်ပြန်ဝင်ကြီးရဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနှစ်ရက်ကြာခရီးစဉ်အကြောင်းကိုထုတ်လွှင့်ပေးမှဖြစ်သလိုကချင်ပြည်နယ်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာတပ်မတော်တို့ရဲ့ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့အခုလိုသိကြရမှာပါ
အခုချင်းကျွန်တော်ကြားလာတာတမဟာနစ်အောင်တော်မှာလည်းလက်နက်ကြီးနဲ့တိုက်တာဖြစ်တယ်။အဲ့မှာလည်းလူအခြေခံတော့မတည်ဘူးကအင်္ဂလိပ်တောင်းတိုင်းပိုင်းတော့ရှိတယ်။နောက်ရင်းချက်ပြစ်ပါဖြစ်တယ်။အဲ့နမ်ကြီးနဲ့ဝင်တော့တယ်ညာ။အဲ့ဒါရင်းချက်ပြစ်အဲ့မှာလည်းလေးပြန်
တယ်။ဒီကချင်ဒေသခံကုညီကယ်ဆယ်ရေးလုံနေတဲ့သူတဦးကပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီထိုးစစ်ဆင်မှုဟာဖားကတ်မြေကြီးနာလမ်းပေါ်ကတရားညီနောင်ကိုတိုက်ခိုက်ခဲ့တဲ့ပေါ်လက်တုံပြန်တာဖြစ်နိုင်တဲ့အကြောင်းပြောပါတယ်။တခါထိုင်းနိုင်ငံမှာတော့ပြည်ပကရွှေပြောင်းလုံသမားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်ထောင်အစိုးရကတင်းတင်းကြပ်ကြပ်အရေးယူနေတဲ့အတွက်ထိုင်းရေလုံငန်းပန်ရှင်တွေကငါးဖန်းဆက်လွေတွေမထွက်ဖဲနဲ့စံတာပြနေကြပါတယ်။တခါစီးပွားဖြစ်တဲ့ကြံမန်တက်တွေအကြောင်းနဲ့2018တကြံအကျိုးမြင်ကွင်းကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒုတိယပိုင်းအစီအစဉ်မှာတော့လူထုကြံမာရေးနဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာဘလို့မစ်ဆိုင်း၃မျိုးတွေကိုမဆိုရုရှားတပ်ဖွဲ့တွေအနေနဲ့ဂျာပြတ်ဟန်တာပြစ်ခတ်နိုင်စွမ်းရှိတဲ့အကြောင်းလက်နက်နိုင်ငံဆိုင်ရာရုရှားတပ်မကြီးကပြောပြပြီးသားမှာပဲအမေရိကန်မစ်ဆိုင်းတွေလာရမှာဖြစ်တဲ့အတွက်ရုရှားအနေနဲ့အသင့်ပြင်ထားဖို့သမ္မတဒေါ်နယ်ထရပ်ဒီကနေ့ပဲသတိပေးလိုက်ပါတယ်။ကိုလူလူကိုစိတ်တန်းဝင်သုံးတက်ပြက်နေတဲ့လူမဆန်သူတွေနဲ့လည်းအပေါင်းအသင်းမလုပ်သင့်ဘူးလို့သမ္မတ Trump က Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုလိုက်ပြတာပါရုရှားကတော့ American Missile Drone တွေဟာစီးရဲနိုင်ငံကတရားဝင်စိုးရွားကိုပြစ်မှတ်ထားမယ်စာအကြမ်းဖက်ဝါရီကိုပြစ်မှတ်ထားမယ်ကြောင်းတုံ့ပြန်ပြောဆိုသွားပါတယ
်အင်ဂျီတော်ပြောခွင့်ရကသမ္မတအနေနဲ့သူ့မဲဆွဲပွဲနဲ့ရုရှားဆက်ဖက်မှုအခြေဆက်ပေါ်စုံစမ်းစစ်ဆေးဖို့ခန့်ထားတဲ့အထူးစုံစမ်းစစ်ဆေးမှုကိုထုတ်ပြနေတဲ့အာဏာရှိတယ်လို့ဆိုလိုက်ပါတယ်သမ္မတ Donald Trump အနေနဲ့သူရှင်းနေရုံနဲ့အိမ်ဝင်စစ်ခရမှုပေါ်ဒေါသထွက်နေတယ်လို့သတင်းတွေထွက်နေချိန်မှာအိမ်ပြည်တော်ပြောခွင့်ရဆာရာဆန်နက်စ်ကိုသတင်းနောက်တွေကဒီစစ်ဆေးမှုရောဘတ်မူလာကိုသမ္မတထရမ့်နဲ့ထုတ်ပြနေတဲ့အာဏာရှိမရှိမေးရမှာအခုလိုအာဏာရှိတာတေချာကြောင်းအကြံပြုထားတာတွေရှိတယ်လို့မနေ့ကပြန်ဖြေခဲ့တာပါသမ္မတနဲ့ရှုတ်ခဲ့တယ်လို့ဆက်ဆွဲထားတဲ့လိန်ဖြောပြင်မဲ့ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ထောက်ထားရဖို့သူရှင်းနေမှာကဲကိုဟန်အခုလိုဝင်စစ်ဖို့သူရှင်းနေချိန်ရော့ဒ်ရိုဇန်စတန်ကအမိန့်ပေးခဲ့တာကြောင့်စစ်ဆေးမှုမူလကြားညက်သွားနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒါပေမဲ့ဥပဒေဆိုင်ရာကြံ့ကျင်သူတွေကတော့သမ္မတအနေနဲ့အခုလိုထုတ်ပြချင်နေဆိုရင်ဒုရှိနေချုပ်ရော့ဆန်စတိုင်းကနေတဆင့်စီစဉ်ရမှာဖြစ်ပြီးဒီဒုရှိနေချုပ်ကဒါကိုလိုက်လုပေးဖို့ညှဉ်းဆန်နေတယ်လို့ပြောနေကြပါတယ်။ဒါအပြင်အစိုးရ Republican Party နဲ့အတိုက်ခံ Democrat Party အမတ်တွေဘက်ကလည်းသမ္မတ Trump အနေနဲ့အခုလိုပြင်းထန်လွန်းတဲ့တုံ့ပြန်ရေးမှုတွေလှုပ်လာရင်သူ့သမ္မတရာထူးကိုပါထိခိုက်လာနိုင်ပြီးဖွဲ့စည်းအုပ်ချုပ်ဖို့အငြင်းပွားမှုကြီးကိုကြုံလာနိုင်တယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ။
အဲဒီရနိုင်ငံမှာစစ်သားတွေလိုက်ပါလာတဲ့စစ်လေရင်ပြစ်ချက်ရာကလူ159ယောက်သေဆုံးသွားကြောင်းကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြို့တော် AGS ရဲ့အနောက်တောင်ဘက်25ကီလိုမီတာအကွာဘိုဖရက်လေစိတ်အခြေဆိုင်စကန်နီလေရင်ပြန်တက်ပြီးမကြခင်မှာပဲပြစ်ချသွားတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲခီးတဲ့149ယောက်နဲ့လေရင်ဝန်ထမ်း10ဦးပါပြီးအများစုကတော့စစ်သည်တွေနဲ့မိသားစုဝင်တွေဖြစ်ပါတယ်။သေဆုံးသူတွေရဲ့ရုပ်လောင်းတွေကတော့ဘသူဘဲဝါပြစ်ချောင်းစစ်ဆေးနိုင်မှုအိနတ်တက်ချက်မျိုးကစစ်စေးုံကိုပို့ထားတဲ့အကြောင်းလဲကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားပါတယ်။အဲကျူရနိုင်ငံအနောက်တောင်ဘက်ကတင်ဒော့ဖ်မျိုးကိုပြန်တမ်းမဲ့လေရင်ပြတ်ကျသွားတာဖြစ်ကြောင်းလဲကာဝေးဝန်ကြီးဌာနကအတည်ပြုခဲ့တာပါ။ပြတ်ကျတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။1980ပြည့်လွန်နှစ်တွေတုန်းကဆိုဗီယက်ယူနီယံလက်ထက်မှာပုံစံထုတ်ထုတ်လုပ်ခဲ့တဲ့ IR-76 အမျိုးအစားလေရင်တွေဟာဘေကင်းလုံခြုံမှုမှာနာမည်ကောင်းရှိပြီးစီးပွားရေးလုပ်ငန်းသုံးအတွက်ရောစစ်ဘက်ဆိုင်ရာအတွက်ပါတယ်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးများကြပါတယ်။
နိုင်ငံတကာငွေကြေးရမငွေအဖွဲ့ကြီးကကမ္ဘာကုန်သွယ်ရေးစနစ်ဟာပြိုကွဲပျက်စီးသွားနိုင်တဲ့အန္တရာယ်ကြုံရပြီလို့သတိပေးလိုက်ပါတယ်။ IMF လို့တူကခေါ်တဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့စီမံညွှန်ကြားရေးမှူးခရစ်စတင်းလက်ကန်အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆွေးနွေးပွဲတွေအခုလိုသတိပေးလိုက်တာဖြစ်ပြီးနိုင်ငံတွေအနေနဲ့ကိုကျိုးစီးပွားကာကွယ်မှုဝါဒမကျင့်သုံးမိဖို့ထိန်းချောင်းပေးတယ်လို့တိုက်တွန်းလိုက်ပါတယ်အခုလိုလက်ကသတိပေးတိုက်တွန်းလိုက်တာကအမေရိကန်ဆိုအနေနဲ့မကြသေးခင်ကပဲတန်မဏိနဲ့အခြားသွင်းကုန်တွေပေါ်အခွန်အများကြီးတိုးကောက်လိုက်တဲ့ပေါ်ရွေပြောဆိုခဲ့တာလို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုအမေရိကန်ဘက်ကသွင်းကုန်ခွန်အများကြီးတိုးလိုက်တာပေါ်တရုတ်ဘက်ကလည်းအမေရိကန်သွင်းကုန်တွေပေါ်အခွန်တိုးကောက်ဖို့လက်တုံပြန်ကြေညာခဲ့တာမို့ကုန်သွယ်ရေးစစ်ပွဲစဖြစ်လာမှာကိုသတိထားဖို့တချို့ကြွန့်ကျင်သူတွေကသတိပေးနေကြပါတယ်။IMF အကြီးအကဲလက်ကကပဲထိန်းချုပ်မှုတွေလျှော့ပေးထားတဲ့ကုန်သွယ်စနစ်ကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာပေါ်ကလူတချို့ကိုအဆိုးဝါးဆုံးဆင်းရဲမှုအဆင့်ကနေလွမြောက်စေခဲ့တယ်။ဒီလွတ်လပ်တဲ့ကုန်သွယ်ရေးကနိမ့်နံမှုထက်အကျိုးဖြစ်စေမှုအများကြီးပိုသားပါတယ်လို့ထောက်ပြခဲ့ပါတယ်။ဒါ့အပြင်လက်ကနဲ့တခြားတယောက်သူတွေကလည်းဒီကုန်သွယ်စစ်ပွဲကြောင့်ဘသူမှအမြင်မရပဲလူတိုင်းဆုံးရှုံးနေနိုင်ရလိမ့်မယ်။အထူးသဖြင့်ကမ္ဘာပံသတ်မှတ်ထားတဲ့ကမ္ဘာပေါ်ကဆင်းရဲနေသူပေါင်းသန်း800ကျော်အဓိကခန့်စားမှာဖြစ်တယ်လို့ထောက်ပြခဲ့ကြပါတယ်ခင်ဗျာ။
ဒီရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထုနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် Facebook ကုမ္ပဏီမှုဆောင်ရာရှိချုပ် Mark Zuckerberg ဟာ American ထက်လွတ်တော်ရဲ့ company နဲ့ရှင်းမောက်ပြင်းထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာလည်းကုမ္ပဏီရဲ့ပွင့်လင်းမြင်သာမှုလူမှုကွန်ရက်သုံးသူတွေရဲ့ကိုယ်ရေးကိုယ်တိုင်ချက်လက်တွေကိုကာကွယ်ထိန်းသိမ်းရမယ့်ကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်မှာကြားနာနေပါတယ်တန်တဲ့ချီရဲ့ Facebook သုံးဆွဲသူတွေရဲ့ချက်လက်တွေပေါက်ကြားခဲ့ပြီးတဲ့နောက်လူမှုကွန်ရက်သုံးသူတွေအတွက်အကာအကွယ်တွေပို့ပေးနိုင်မှုဥပဒေပြုမှတ်တွေကလိုလားနေကြတာပါထက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့လူမှုကွန်ရက်သုံးသူတွေရဲ့ယုံကြည်မှုကိုဖောက်ပြမှုအချက်လက်တွေကိုမမှန်မကန်လွှဲပြမှုလိုရက်တွေကိုထင်ထင်ရှားရှားတွေ့ရတဲ့အကြောင်းမနေ့ကကျမ်းစာဝင်မှာပြောခဲ့သလို Facebook ကြီးကလည်းသူ့အမအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ခြေဆိုင် Cambridge Analytica ကုမ္ပဏီက Facebook သုံးဆွဲသူတန်ပေါင်းများစွာရဲ့ကိုယ်ရေးကိုယ်တိုင်တဲ့ရင်ချက်လက်တွေကိုလူမှုကွန်ရက်သုံးသူတွေမသိပဲစုဆောင်းရယူခဲ့ပြီးနောက်မှာပဲစကဘက်ကိုလွတ်တော်ကခေါ်ယူစစ်ဆေးခဲ့တာပါ Facebook ကြီးကတော့လူမှုကွန်ရက်သုံးသူတွေအတွက်အကောက်ွယ်ပေးဖို့ပုံမှန်ဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်မနေ့ကထက်လွတ်တော်ကျန်းနာဘွယ်အတွင်းမှာပဲမြန်မာနိုင်ငံက Facebook ဆက်မျက်နှာတွေပေါ်မှာအမုန်းစကားတွေဖြန့်နေတာကိုကြက်တွဲဖြစ်ရှင်းမှုပြုတ်ခွက်ခဲ့တာနဲ့ပတ်သက်လို့လည်းဥပဒေပြုမှတ်တွေမေးခွန်းထုတ်ခဲ့ကြတာပါစကဘက်ကတော့ Facebook အနေနဲ့မြန်မာဘာသာနဲ့ပေါ်ပြချက်တွေကိုစမ်းစစ်သုံးသပ်နိုင်မဲ့လူပေါင်းဒါဇင်နဲ့ချီခံထားပြီးမြန်မာနိုင်ငံကအရက်ဖက်လူမှုဖွဲ့စည်းနေလက်တွဲလောက်ကနေသလိုနောက်ထပ်အလားတူလိုရက်တွေမကျော်အောင်ကြိုးပမ်းတော့မှာဖြစ်ကြောင်းလည်းကတိပြုပြောဆိုခဲ့ပါတယ်
မြန်မာနိုင်ငံမှာတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီနဲ့တရားစွဲဆိုခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့ရှောက်ထားတာကိုတရားသူကြီးကဒီနေ့ထပ်မံပယ်ချလိုက်ပါတယ်။အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့ပေါ်စွဲချက်တွေအတွက်ခိုင်လုံတဲ့အသက်တွေထောက်ထားမရှိဘူးဆိုပြီးဒီမှုကိုပြန်ရုပ်သိမ်းပေးဖို့သူတို့ရဲ့ရှင်နေဦးရဲလွင်ကရှောက်ထားခဲ့တာပါ။ရခိုင်ပြည်နယ်တာဝန်ကျရဲတွေစီကနေသတင်းချွတ်လက်တွေကိုမတရားရယူဖို့ကြိုးစားခဲ့တယ်လို့စွပ်စွဲပြီးသူတို့နှုတ်ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီနဲ့တရားဆွဲထားတာဖြစ်ကအပြစ်ရှိကြောင်ဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ရခိုင်ပြည်နယ်အတွင်းတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမျိုးရှင်းလင်းမှုတွေအကြောင်းသတင်းရယူဖို့ကြိုးစားရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဒီသတင်းတော်နှုတ်ဖန်ခံခဲ့ရတာပါ။သူတို့နှုတ်ကိုအခုချိန်ထိဆက်လက်ဖန်ဆီးထားတဲ့ပေါ်အင်မတန်စိတ်ပြေရာကြောင်းနဲ့သူတို့ကိုအမြန်ဆုံးလွတ်ပေးဖို့ထပ်မံတောင်းဆိုကြောင်းရန်ကုန်အမေရိကန်တိုင်းဟောင်းကလည်းဒီနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။တကယ်တော့ကုလသမဂ္ဂအနောက်နိုင်ငံဆွေးရတွေနဲ့နိုင်ငံတကာလူခွင့်အဖွဲ့တွေကလည်းဒီဖန်စီတရားဆွဲတဲ့လူရဲ့ကြောင်းမြန်မာနိုင်ငံမှာလွတ်လပ်စွာပေါ်ထွက်ခွင့်နဲ့လူခွင့်ရေးဆက်ဆိုးနေတာကိုပြလိုက်တာဖြစ်တာမို့သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့ဆက်လက်တောင်းဆိုနေကြပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နဲ့ဒုက္ခသည်တွေကိုရှင်းပြနိုင်ဖို့ရည်ရွယ်ပြီးမြန်မာဆွေးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုဒီနေ့မှပဲစတင်လိုက်ပါတယ်။နေရာချခီးစဉ်စဒီနေ့မှပဲမြန်မာကိုယ်စားလှယ်အဖွဲ့ဟာနှစ်နိုင်ငံနေဆက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေက Cox Bazar မြို့ကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေအမြန်ဆုံးစတင်ကောင်တွေပေါ်နိုင်ပြီးချောချောမောမောဖြစ်ဖို့ဟာ ဒုက္ခသည်အရေးနဲ့ပတ်သက်လို့အရေးကြီးတဲ့အကြောင်းကုတုပလောင်ဒုက္ခသည်စကန်ကရွန်ဂျာရင်းနဲ့တွစ်ဆုံပြီးမှပဲပြောဆိုသွားပါတယ်။ကံပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညွန်ကစ်စကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS စွန့်ရအုပ်စုကိုမြန်မာလူညွန်တပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရတာကနောက်ဆက်တွဲဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်တကံကိုထွက်ပြေးသွားခဲ့ကြတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေကြားထဲမှာတော့စိုးရိမ်မှုတွေရှိနေစေဖြစ်တဲ့အတွက်နေရရင်ပြန်ဖို့တွန်းဆုံနေကြတာပါ။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရညှိနှိုင်းရေးရဲ့လက်ထောက်အတွင်းမှုချုပ်အာဆူလာမွေလာကလည်းဒုက္ခသည်တွေနေရပြန်နေလို့တဲ့အခြေအနေမျိုးမှာမရှိသေးတဲ့အကြောင်းမချောင်းရင်ကတွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အစိုးသက်ချိန်မှာပဲပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံဘေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထက်ဖော်ရမှာရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကဆောင်ရွက်ချက်တွေကိုရှင်းပြဖို့ရည်ရွယ်ထားပြီးအထင်မှားအမြင်များတွေကိုခြေပြတ်သွားနိုင်အောင်ကြိုးပမ်းမှဖြစ်တယ်လို့အခုခီးစဉ်ကနေလည်းရလက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။ကမ္ဘာပေါ်ကနေချောင်းတွေနဲ့သဘာဝရေးတန့်စင်စနစ်တွေဟာဆေးဝါးတွေဝင်ရောက်လာတာကြောင့်ညဉ့်ဉန်းကုန်ပြည်သဘာဝပတ်ဝန်းကျင်နဲ့သက်ရှိသတ္တဝါတွေကိုပါထိခိုက်နေပြီလို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာလုပ်တဲ့ဆွေးနွေးပွဲမှာသိပ္ပံပညာရှင်တွေကအခုလိုညဉ့်ဉန်းစေတာပေါ့ရေးယူလှုပ်ဆောင်မှုမရှိရင်တော့2050ခုနှစ်ရောက်ရင်ဒီပြဿနာက65ရာခိုင်နှုန်းပိုဆိုးလာမှာဖြစ်တယ်လို့သတိပေးလိုက်ပါတယ်။ဒီဆေးဝါးတွေထဲမှာအကက်ကဲဖြောက်ဆေးဟော်မုန်းဆေးစိတ်ထက်ကြပြေဆေးနဲ့ရရန်နှာဆေးဖြောက်ဆေးတွေပါပါတယ်။ဒီဆေးတွေကိုဆရာဝန်ကညွှန်ကြားတယ်လို့ဆိုင်တွေမှာလည်းလူတိုင်းအလွယ်တကူဝယ်လို့ရပါတယ်။ဒီဆေးဝါးတွေကလူနဲ့တရိတ်ဆန်တွေအငြိအကျေးစွန့်ရတာတစ်ဆင့်ရေထဲကိုရပ်ကုန်တာပါ။ဘာလို့လဲဆိုတော့ရေပြန်ဆန့်တဲ့ဆက်ရုံတွေအနေနဲ့လည်းဒီဆေးဝါးအငြိအကျေးပမာဏအ ਨੇ ကိုပဲစစ်ယူပြန်တန့်စင်ပေးနိုင်လို့ပါ။ဒီဆေးဝါးအငြိအကျေးတွေကြောင့်ငါးတွေဖားတွေနဲ့တောက်တက်တွေလိုကြောယူးရှိသွေးသရွာတွေရဲ့မိလိုက်မှုကိုထိခိုက်စေပြီးအိန္ဒိယမှာဆိုရင်ရောင်ရမ်းသက်သာစေတစ်ခုကြောင့်လင်းဒါတွေပါမြို့ပြိုနေပါဖြစ်ကဆေးမတိုးတဲ့ဘက်တီးရီးယားတွေလည်းဖြစ်ပေါ်စေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ဧပြီလ17ရက်ဗုဒ္ဓဦးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှာစင်ကြရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်နှက်ချီတဲ့ဒုက္ခသည်တွေအရေးပြေလည်ဖို့မှာဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေကတော့ဖမ်းဆီးခံရမယ့်အရေးလုံခြုံရေးနဲ့ခွဲခြားဆက်ဆံမှုမရှိရေးကိုအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာအစိုးရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးထာနေပြန်နိုင်ရေးလုပ်ငန်းစဉ်ကိုရှင်းပြခဲ့ပါတယ်မြန်မာအစိုးရအဖွဲ့ဝင်တဦးအနေနဲ့ဒုက္ခသည်စခန်းကိုတွားရောက်တဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်အခက်အခဲတွေအလုံးပြည်လဲရေးအတွက်အရေးကြီးဆုံးကတော့ထာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်ဖို့ဖြစ်တယ်လို့ဝင်ကြီးဒေါက်တာဝင်းမြတ်ရေးကပြောပါတယ
် So I really appreciate the government of the Bangladesh for your for their support to become
ဒုက္ခသည်စခန်းကိုတွားရောက်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအစီအစဉ်ပေးခဲ့တာအတွက်အထူးပဲကျေးဇူးတင်ပါတယ်တွေ့ဆုံဆွေးနွေးမှုကလည်းအောင်မြင်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အားလုံးကောင်းကောင်းသိရှိထားပြီးဖြစ်ပါတယ်ရေးကြည့်တော့ကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစနိုင်ဖို့ပါပဲဒါမှအခက်အခဲအားလုံးကိုကျော်လွှားနိုင်မှာဖြစ်ပါတယ်နိုင်ငံသားလုပ်ငန်းစဉ်ကိုကျွန်တော်တို့ဘက်ကစ조사နေပြီးသူတို့အနေနဲ့တော့နိုင်ငံသားဖြည့်ရေးလျှောက်ထားရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူထားပေမဲ့အခုချိန်ကြီးတော့မဆနိုင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တိတ်ညက်ချီနေထိုင်နေတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့တွားရောက်ပြီးဒုက္ခသည်40လောက်နဲ့တွေ့ဆုံခဲ့တာပါ။ဒုက္ခသည်တွေဆင်းရဲချွတ်တဲ့စွာနေထိုင်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့သလိုမြန်မာပြည်ကိုပြန်လာဖို့လဲကန့်လန့်ခဲ့တယ်လို့ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်ကပြောပါတယ်
။ဟုတ်တယ်သူတာနေပြည်ရအတွက်သူပြောလာတဲ့ MBC ရောမယ် MBC ရှောက်ရမယ်ပြည်မနိုင်ငံသားရမယ်ရှင်းရှင်းရမယ်လို့ပြောတယ်။သူကရှင်တို့သူခံစားနေတဲ့ရှင်တို့နိုင်ငံသားကိစ္စတို့ရှင်တို့ဆုံးရှုံးခဲ့တဲ့ပဲဟိုအော်စာရောသူနောက်တကူရှင်တို့ဂျီနိုဆိုင်းပြုခံရတဲ့ဟာတို့ဘာမှလည်းတမပြောဘူးသူပြတာနဲ့ဘယ်လိုလဲရှင်တို့အဲလက်ခံနိုင်ပါမလဲသူအရှိတကူမှရှင်တို့လက်မခံနိုင်ဘူးလေသူယုံရှိပါလို့ပြောနေတာဘယ်လိုယုံရှိရမှာလဲအဲ့ဒါပဲ
ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြရတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောဆိုနေပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုလက်မခံသလိုနိုင်ငံသားအဖြစ်လည်းအသိအမှတ်မပြုပါဘူးအခုထွက်ပြေးတိတ်ဆောင်နေရတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လာပြီး NBC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမဲ့သူတွေအတွက်တပ်သေးခံကတ်ပြားတွေရယူချပြီးတဲ့နောက်နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေညရင်းပြန်ရေးဟာမိမိရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့တယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဥမောင်မောင်ကပြန်ပြောပါတယ်ဒါပေမဲ့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်အဓိကစိုးရိမ်ချက်တွေကိုတော့မြန်မာအစိုးရဘက်ကဖြည့်ရှင်းမပေးနိုင်သေးဘူးလို့လည်းသူကအခုလိုဆက်ပြောပါတယ်
။ဟုတ်တယ်ရှင်တို့အတူစိုးရင်ဒါကပထမဆုံးတက္ကသိုလ်ရင်ဒါကသူကကုလုံးကိုလေဟိုမတရားရှင်ပဲဆက်ဆွေးပြီးတော့အာစာဆိုပြီးတော့သူကအမိုးပွင့်တာတဲ့အမိုးလောက်တာတဲ့ဆက်ပြီးတော့ဖမ်းမယ်ဆိုပြီးတော့ပြောနေတာဟာတက္ကသိုလ်အရေးကြီးဆုံးပြနေတယ်။နောက်တက္ကသိုလ်ကရှင်တို့နိုင်ငံသားပြမဟာရှင်တို့တခြားတိုင်းသားလေးဒူနီဒူဒန်ဒူမပြပဲနဲ့ဒီအတိုင်းဘူးစကံပြီးတော့ဘင်္ဂလီဆိုပြီးတော့သွားလိုက်လို့ရှိရင်ကျွန်တော်ဘာမှလည်းဘဝမှခင်ရှားမရှိဘူးလေမသွားနိုင်ဘူးလေအဲ့ဒါနကူကအတေကပြင်းနေတယ်လေနောက်လူယူရဲလေသူ့ရဲ့လူယူရဲကကျွန်တော်အာမခုဘူးမယူချဘူးကဘာလူယူရဲကိုလာလုံးကလူယူရဲလိုဝဲမယ်လေအဲ့ဒီသုံးကူကအတေကရှားနေတာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းမြန်မာအစိုးရဟာလည်းပြုပြင်ပြောင်းလဲသွားပြီဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုရှင်းပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ဒီကနေ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်မဲ့သူတို့ရဲ့လူလားချက်တွေကိုတောင်းဆိုဆန္ဒပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကမနေ့ဖြန်မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာပြည်ကဒုက္ခသည်တွေအရေးကိုဆွေးနွေးချမှာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်မာနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။လက်တလောစစ်ရေးအခြေအနေတင်မာနေတဲ့ကချင်ပြည်နယ်မှာအစိုးရတပ်မတော်ဘက်ကဒီကနေ့နေ့ကင်းတနာရီလောက်ကစပြီးတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်ဇာအနီးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမန်စီနမ်တီဘက်မှလည်းအခြေနမ်တီဘက်မှအခြေစိုက်ထားတဲ့ KIA တပ်ရင်းတွေကိုလည်းတချိန်တည်းလေလို့ပစ်ခတ်တာတွေရှိနေပါတယ်။စစ်ရေးလေလာသူတွေကတော့ဖားကန်မြကြီးနာလမ်းမော်ကတရားညီနောင်တိုက်ပွဲအပေါ်လက်တုံပြန်တာဖြစ်နိုင်ပြီး KIA အပေါ်ကြီးကြီးမားမားထိုးစစ်ဆင်တာမဟုတ်နိုင်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖားကန်ကတရားညီနောင်အစိုးရတပ်စခန်းနဲ့တနိုင်းကလံပုံပြည်သူစစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တနိုင်းဒေသကရွှေမော်ပင်းမော်ရှိရာနေရာမှာပျောက်ကြားစစ်စင်ရေးနဲ့မိုင်းစစ်စင်ရေးတွေလှုပ်ဆောင်မယ်လို့သတိပေးချက်ထုတ်ပြန်ပြီးတဲ့နောက်ဒီကနေ့နေ့ကင်းမှာတော့တပ်မတော်ဘက်က KIA ရဲ့တပ်စခန်းနေရာတော်တော်များများကိုတချိန်တည်းလိုလိုတိုက်ခိုက်ခဲ့ပါတယ်KIA ဌာနချုပ်လိုင်ဇာအနီးကတိုက်ခိုက်မှုအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်အခုဒီတနာရီမနာရီလောက်မှဆင်းတော့ဒီကျွန်တော်တို့လိုင်ဇာနားတော့ဒီခါကျတော့တိကျတော့မသိဘူးခရဘုံလာနောက်ဘုံရလာတော့မသိဘူးကျွန်တော်တို့ဒီလိုင်ဇာဘက်မှဒီတတိယကျွန်တော်လေဒါတော့လက်မကြည့်တော့ပြစ်တယ်ဒါနဲ့ဆက်မှန်းတော့မသိဘူးဟိုဒီတန်းဟာတုံးပေါ့ကမ္မတုံနေနေနာအဒီနာလေးတို့ကသူတို့ first continent ဖြစ်တာဆက်နေစီကျော်ဖြစ်တယ်။နောက်အဟိုကက်စပြန်မလည်းပုံမှန်ဖြစ်နေတယ်။ဒါသူတို့ကအားလုံးသူရှင်ပြန်မှာသူတို့ကပြင်နေကြတယ
်။ KIA ရဲ့တမဟာတုံဟာမန်စီမြို့နယ်ဘက်မှာအခြေစိုက်ထားတာဖြစ်ပြီးတမဟာတုံလက်အောက်ခံတိုင်ရင်းစနစ်က KIA အရာရှိတဦးကလည်းသူတို့ဘက်ကအခြေအနေကိုအခုလိုပြောပါတယ
်။ဒီနာရီမနက်ဆက်ဝင်ပြတော့ပါမန်စီမျိုးရမစီကုန်ပြီမှာဒီကမစီပေးတိုက်ပစ်တာမဖြစ်ဘူးသင်ရှိတဲ့နေရာတိုင်းဆက်နေလည်းကြီးရှိတဲ့နေရာတိုင်းဆက်နေဖြစ်တယ်လို့ပြောပြင်ကြတယ်
တမ89လက်အောက်ခံတက်ရင်တွေတက်လာနေတယ်လို့သိရကြောင်းလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရှောင်တွေကိုကူညီပေးနေသူတဦးကတော့ဒီကနေ့ KIA တပ်စခန်းတွေပြစ်ခတ်တိုက်ခိုက်ခံရတဲ့အခြေအနေကိုအခုလိုပြောပါတယ်
။အခုချင်းကျွန်တော်ကြားတာကတမဟာနေ့အောင်တော်မှာလည်းလက်နေကြီးနဲ့တည်းနဲ့တာပြစ်တယ်။အဲ့မှာလည်း
ูอธิคายดอมดีว่าเองนี้เราในใบเราชื่อเรายินเสติมาติดเนี่ยเอ็นน้ำที่ในวินด้วยเนี่ยเอ้ยยินเสติเอ็มมาเล่นเรียนเนี่ยเล่นที่ในติดเนี่ยเราบ้าคนไรซะไรซะเอาวินคนเดียวอย่างนี้เอ้ยเดียวอย่างเอ้ยกันเนี่ยตัวคุณเป็นไรซะเป็นชั้นมาคิดเท่าไรชื่อเนี่ยเราคุณก็เปรียวชั้นคุณก็เปรียวชั้นมาว่าก็เปรียวละจีนเนี่ยหายเอ็มมาเยอะตาเอ็ดอาตาเนี่ยเยอะไรชื่อเนี่ยรถเราเอ็ดรถจ้าเนี่ยเนี่ยตะการุมีเรื่องที่พิเศษเนี่ยพวก
နေရာတော်တော်များများကိုတချိန်တည်းမှာတိုက်ခိုက်လာတာကြောင့်တမ်ရော့က KIA အပေါ်ထိုးစစ်ကြီးတစ်ခုဆင်ပြီးတိုက်ခိုက်လာတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။နိုင်ငံရေးစီရေးလေးလာသူဦးမမောင်ဆိုကတော့လက်ရှိတိုက်ခိုက်မှုအပေါ်မှာအခုလိုသုံးသပ်ပါတယ
်။မြေပြင်သတင်းတွေရတော့လေတိုင်းရအများကြီးဖြစ်တာမရှိသေးတဲ့အတွက်ကြောင့်ထိုးစစ်ကြီးဆင်တယ်လို့ပြောလို့မရလို့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ရပိုင်းကသရဏီနောင်မှာတိုက်ပွဲတစ်ခုဖြစ်သွားပြီးတော့တမ်ရော့စစ်ကြောင်းတစ်ခုအင်အားချို့ဒီကမှုရှိတဲ့အခါမှာတော့တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့သတ်ဆပါတယ်။အဲနောက်ကျွန်တော်တို့ပုံမှန်ဒီဘက်ဖြစ်နေတာ2-3လလောက်ရှိနေပြီတိုက်ပွဲတွေကနော်ပြန်ဖြစ်တာပေါ့။နောက်တနိုင်းကွယ်မှာလည်းပဲကြိုင်တိုင်းရင်းစလီကဆုတ်လာပြီးရနောက်ပိုင်းမှာပြန်ပြီးတော့မက်ဆစ်စင်နဲ့ဘာညာမင်းရဲ့ကြီးညာတဲ့အခါမှာဒီနေရာမှာတော့တိုက်ပွဲစုပြန်ဖြစ်နေမှာလေ။အဲကျန်နေပြုံးနေစပ်ပဲချမ်းမှာကတော့သူစစ်ကြီးကြီးမောင်မဖြစ်နိုင်မယ်လားလားမလောလောဆယ်မှာတော့မတွေ့သေးဘူးလို့ဆိုပါမယ်။
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးဌာနကတော့အစိုးရတပ်မတော်ကကချင်ပြည်နယ်နေရာအနှံ့မှာထိုးစစ်ဆင်ဖို့အင်အားဖြည့်တင်ထားကြောင်းကချင်လူမျိုးတွေအပေါ်အက်သနစ်ကလင်းဆင်းခေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တယ်မှုတွေလှုပ်လာနိုင်တာကြောင့်အနေအထိုင်အသွားအလာသတိထားကြဖို့ထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ဘက်မှာမြန်မာအစိုးရတပ်ကကချင်လက်နက်ကိုင်တပ်ဖွဲ့ KIA ရဲ့ဌာနချုပ်နာမထူးစစ်ဆင်နေတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါအခုထိုင်းရေလုံငန်းပိုင်ရှင်တွေကအစိုးရကိုဆန္ဒပြပြီးငါးဖန်းလှွေတွေမထွက်တာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးပါဦးမယ်ရှင်အေပြီလ10ရက်မနေ့ကထိုင်းနိုင်ငံဖူကက်မြို့မှာထိုင်းရေလုံငန်းပိုင်ရှင်တွေကအစိုးရရဲ့တင်းကျပ်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ငါးဖန်းလှေအစီး30ကျော်မထွက်ဖဲနဲ့ဆန္ဒပြခဲ့ကြတာပါထိုင်းနိုင်ငံရဲ့ရေလုံငန်းမှာမြမအပါဝင်ရွှေ့ပြောင်းလုပ်သမားတွေအပေါ်လူခွင့်ရေးချိုးဖောက်တာတွေလူကုန်ကူးတာတွေရှိတယ်ဆိုတဲ့သတင်းတွေကြောင့် EU ဥရောပတမကန်နဲ့အမေရိကန်နိုင်ငံတွေကစောင့်ကြည့်နေကြတာကြောင့်ထိုင်းအစိုးရကရေလုံငန်းတွေမှာဥပဒေချိုးဖောက်မှုမဖြစ်ရအောင်တင်းတင်းကျပ်ကျပ်ကင်တွယ်အရေးယူလာတဲ့အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတွင်ကရေလုံငန်းတွေမှာမြန်မာနိုင်ငံသားရေလုံသားတွေဟာလူကုန်ကူးခံနေရတာတွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအလုပ်ချိန်တတ်မှတ်မှုမရှိဘဲအတင်းအကျပ်ခိုင်းစေခံနေရတဲ့အပေါ်မှာလူအခွင့်အရေးအဖွဲ့တွေကဝေဖန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံရဲ့ရေရွက်ပစ္စည်းတွေနဲ့ပတ်သက်လို့ EU နဲ့အနောက်နိုင်ငံတွေကမဝယ်ယူတော့ဘဲပိတ်ဆို့တော့မဲ့အခြေအနေထိဖြစ်လာတာပါဒီအတွက်ထိုင်းအစိုးရအနေနဲ့ရေလုံငန်းလုပ်ကိုင်နေတဲ့လုပ်ငန်းရှင်တွေအပေါ်မှာတင်းကျပ်တဲ့ဥပဒေတွေစီးပင်းစီးကပ်တွေချလာတာကြောင့်ဖူကက်မြို့မှာရှိတဲ့ရေလုံငန်းရှင်တွေကလေအစီး30ကျော်မထွက်ဘဲဆန္ဒပြခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ဖူကက်မှာပဲပြတယ်အဲ့ဒါလေအစီး30ကျော်ဆိုတာလေခံကပ်ပြီးတော့ဆန္ဒပြတာပေါ့နော်အဓိကကတော့အဲ့ဒီ IUU ပေါ့ Elia and Register and Reporter ဆိုတာလေအဲ့ဒါနဲ့ပတ်သက်ပြီးတော့သူသဖြင့်ဟိုဥမာပြ ATM နဲ့လေသားတွေကိုပတ်စံလာလာရှင်းရမယ်ပြီးရင်လက်ကျန်ပတ်စံတွေဘလောက်ကျန်လဲပါညာဆိုတော့ဘန်စာကိုလက်ကျန်တို့ဆလစ်တို့အဲ့ဒါတွေကိုသူတို့ကပို့ရင်ပို့တော့ဆိုတော့ကျွန်တော်တို့စိတ်ကန်းလေသားဝင်ထွက်စစ်ဆေးတဲ့လေဝင်တဲ့စစ်ဆေးတဲ့ရုံးကိုပုံမှန်သတင်းပို့ရမယ်။ဒီမောင်းနဲ့ဒီမောင်းသမားအကူထားရမယ်တို့ကျန်ရင်းဝင်မှာအလုပ်ချိန်သတ်မှတ်တာတို့ဒီမှာတော့အဲ့ဒါတွေကိုတိကျထားပြီးဆန္ဒပြတာပေါ့
။ထိုင်းဆိုရအနေနဲ့ဒီလိုတင်းကျပ်မှုတွေလှုပ်လာတာဟာ EU နဲ့အနောက်နိုင်ငံတွေကလက်ခံလာအောင်လုပ်ခဲ့တာဖြစ်တယ်လို့လည်းအခုလိုပြောပြပါဗ
ျ။လူကုန်ကူးတာတို့ကျွန်မတို့လည်းလာကျွန်တော်ပြတရားတရားနာမှာခိုင်းစေတာဒီအဲ့လိုကိစ္စရနေဆိုလို့ရှိရင်တို့ကဟိုစနစ်ပေါ်လေးနီးပညာကူညီနဲ့ဥမာ BMS လို့ခေါ်တဲ့ Vehicle Monitoring System ဆိုတာအဲ့ဒီကောင်ကြီးတက်ထားတယ်ဆိုတော့အဲ့ဒီလေတွေကအဲ့ဒီစနစ်နဲ့တို့ကဟိုမှာတို့ control center ဘောစံဘောကနေတို့ကြည့်နေတယ်တို့ကချိုးပေါက်တယ်ဆိုတာနဲ့တို့ကအကုန်သိပြီလေသိပြီဆိုလို့ရှိရင်အဲ့ဒီလေကိုလမ်းပြီးတော့တို့ကနိုင်အကြောင်းကြမယ်ပြီးတဲ့အခါကျရင်ထပ်ပြီးတော့ကျူးလို့နေဆိုလို့ရှိရင်ဒါတို့ကရပ်ပြင်မဲ့ license သိမ်းမဲ့အဆင်ပြေမှာပေါ့လေထိုင်ရိုက်တယ်ပေါ့ဒါတွေလုတာပေါ့ဟိုလုံးဝရအကြောင်းရင်းနေရတော့ခုနကတို့ရေထွက်ကုန်တွေကို EU နဲ့ခုနဟိုအမေရိကတို့နိုင်ငံတွေလက်ခံအောင်လို့အတက်နိုင်ဆုံးထိုင်ရထိုက်ပြီးတော့လုံနေတဲ့သဘောပဲ
အေဘီလာ9ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းပတ္တနီမြို့နယ်မှာအလားတူလေလုံငန်းရှင်တွေကလေတွေမထွက်ဘဲဆန္ဒပြခဲ့ပါတယ်အလားတူပဲဖန်ကားခရိုင်တွင်းကငါးလုံငန်းအုပ်ဆောင်နေတဲ့လုံငန်းရှင်တွေကလည်းဆန္ဒပြမှုတွေဆက်လုပ်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့စီးပွားဖြစ်ဆောက်လုပ်နေကြတဲ့တကြံမန်တပ်တွေအကြောင်းကိုပြောပြမှာပါရန်ကုန်တကြံပွဲတော်အတွက်စီးပွားဖြစ်မန်တပ်ဆောက်ခွင်ကိုရန်ကုန်တိုင်းအစိုးရကအခုနှစ်မှပြန်ပြီးခွင့်ပြုလိုက်တာမှအရင်နှစ်တွေကထက်မန်တပ်အရေအတွက်ပိုများလာပါတယ်မန်တပ်တွေကိုပြည်လမ်းမှာရှိတဲ့ခြံတွေထဲမှာသာအစိုးရကဆောက်လုပ်ခွင့်ပြုထားတာကြောင့်ပန်းရှင်တွေကငှားရမ်းကဈေးတွေကိုအရင်ကတည်းအဆမတန်တိုးမြှင့်ထားတယ်လို့တကြံမန်တပ်အစီအစဉ်သူတွေကပြောပါတယ်။နှစ်စဉ်အရှုံးအမြတ်တွက်ပြီးစီးပွားဖြစ်ဆောက်တဲ့တကြံမန်တပ်တွေအကြောင်းကိုတော့ကိုကောင်းဆန်ဟင်းကစူးစီးတင်ပြထားပါတယ်ရှင
်။ရန်ကုန်မြို့ကတကြံမှာလက်မှတ်တွေကိုအပြိုင်ဆိုင်ဝယ်ပြီးမန်တပ်ကြီးတွေမှာပျော်ပျော်ပါပါနှစ်တကူအားလျက်ကိုအတာရေအပြင်ငွေကြီးနဲ့ပါဖြတ်သန်းခဲ့ကြတာဆယ်စုနှစ်နဲ့ချီရှိနေခဲ့ပါပြီ။တချိန်ကအတာတကြံပွဲတော်ကိုအင်အားလန်ကန်တော်ကြီးပလန်ကဘာအီဖျားလန်နဲ့ပြည်လန်းတွေမှာစီးပွားဖြစ်မန်းတဲ့ကြီးတွေအပြိုင်အဆိုင်တိဆောက်ဆင်နွှဲခဲ့ကြတာပါလက်ရှိအစိုးရအသစ်တက်လာချိန်မှာတော့ရန်ကုန်တကြံကိုယဉ်ကျေးမှုဓလေ့စရိုက်နဲ့ထုံလွှမ်းတဲ့အတာတကြံဖြစ်ရမယ်ဆိုပြီးပြီးခဲ့တဲ့နှစ်ကစီးပွားဖြစ်တကြံမန်းတဲ့ဆောက်လုပ်ခွင့်ကိုကန့်သက်လိုက်ပါတယ်ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကစီးပွားဖြစ်မန်းတဲ့တွေကိုပြည်လန်းတလျှောက်မှာသာဆောက်လုပ်ခွင့်ပြုထားတာဖြစ်ပါတယ်အခုလိုစီပင်ပိုင်မြေမဟုတ်ပဲကိုပိုင်အင်ချန်တွေထဲမှာသာဆောက်လုပ်ခွင့်ပြုလိုက်တဲ့အတွက်မြေငားရန်ကဈေးတွေအဆက်မတန်များနေတယ်လို့တကြံမန်းတဲ့စီစဉ်သူတဦးဖြစ်တဲ့ကိုထက်လင်းကပြောပါတယ
်ဟုတ်ပါကြတော့ပါကြတော့ပြည်လန်းဟန်ကြတော့ချန်ကိုပိုင်ချန်တွေပေါ့ချန်တွေကိုငားပြီးတော့ကျွန်တော်ဆောက်ရပြီးတော့ဈေးကအရန်များသွားတာပေါ့ရင်အစိုးရကချပြီးစီပင်ပြင်ပါဆိုရင်တော့ကိုအဆင်ပြေတာပေါ့ငန်းကတသက်သက်သာနဲ့သူတို့ရဲ့စီကံလိုက်နိုင်ရင်ကိုအဆင်ပြေစီကံဖောက်အောင်တော့သူတန်ကြီးတော့စီပင်ကတော့ဖြတ်တာပေါ့စီကံလိုက်နိုင်တော့ဒီပိုးစစ်တွေပါရဆာအကုန်ပြန်ထုတ်လို့ရတယ်ဟုတ်ဘလောက်ကြီးကြီးကြီးမားမားနေရာတော့ကဘာမှပြေးစရာမလိုဘူးဒီမှာကတော့ဆယ်သားသားနေတယ်ကလည
်းပြီးခဲ့တဲ့နှစ်ကတော့စီးပွားဖြစ်တဲ့ကြံမန်းတက်တွေကိုလုံးပိုင်ကွင်းကန့်သက်လိုက်တာကြောင့်အရှုံးတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့ဒီနှစ်ကြံမှာတော့မန်းတက်တွေတိုင်းမှာလူပြည့်နေမယ်လို့ဘာရက်မန်တက်စီစဉ်သူမတူတို့ကသုံးသက်လိုက်ပါတယ
်။ပြောမနစ်ကတော့အဲ့လိုမျိုးအနာကတ်မှဆိုတော့ညီမတို့လည်းတော်တော်ရှုံးပါတယ်။မနစ်ကတော့တော်တော်လေးဒါရှုံးတော့ပျော်ခြင်းလို့ကဲကြတာပေါ့နော်။ပျော်ခြင်းလို့ဆက်လုပ်တာပေါ့။မနစ်ကဆိုလည်းပြဿနာအများကြီးကြုံရပါ။ဒီနှစ်ကအဲ့လိုမရှိပါဘူး။ဒီနှစ်ကတော့ဒီမန်တက်တိုင်းလို့လို့သူ့ဟာနဲ့သူလူပြည့်မယ်ထင်တာညီမတို့လည်းအခုမန်တက်ကတော်တော်လူများနေပါပဲ။ရောင်းရတာလည်းတော်တော်ကြီးရောင်းရနေပါပဲရှင့်။ခက်ခဲရတာတိတ်မရှိပါဘူး။မန်တက်တိုင်းလို့လို့လူပြည့်မယ်ထင်တာပါပဲဟုတ်။
ရန်ကုန်တကြံကိုပုံမစီကတိုက်မြိုက်ပြီးမန်တဲ့အရေးအတွက်ပုံမများပြားစွာနဲ့ကျင်းပနိုင်ရေးအတွက်ဝင်းကြီးချုပ်ဦးဖြိုးဝင်းသိန်းဦးဆောင်တဲ့တိုင်းဒေသကြီးအစိုးရကကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့တာမှာလမ်းလျှောက်တကြံကိုဒီနေ့မှပထမဆုံးကျင်းပဖို့လဲပါဝင်ပါတယ်။ရန်ကုန်လမ်းလျှောက်တကြံကိုတော့မဟာဗန္ဓုလပန်းချံကံတော်ကြီးမြေပရိသာကျွန်းနဲ့ကံတော်မင်းပန်းချံတွေမှာကျင်းပသွားမှာလဲဖြစ်ပါတယ်ခင်ဗျာ။
ရရှိများရှင်မြမရိုးရအတာတကြံပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာတကြံကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်သိက္ခူတကြံမှာဝမ်းနည်းစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်တန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ရှောင်ရယ်လှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတိတိကတိုက်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-332-382-999burmese@voanews.com ဆိုတဲ့ email လိပ်စာတို့ကိုဆက်သွင်းနိုင်ပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA မြန်မာပိုင်းရဲ့ AB 17ရဲ့ဗုဒ္ဓဦးနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 9335တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညပိုင်းမှာတော့တကြံတွင်းအရေးပြားနေလောင်တန်းကာကွယ်ရေးလူထုကြမ်းမာရေးအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့
သဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာ။ဒီမျိုးသားယဉ်ကျေးစီဆိုတာမှာဟုတ်တခိုးနဲ့အလွဲသုံးသားမှမပါဘူးတိုင်းပြည်မျက်နှာအောင်လုပ်သွားတာပဲဆိုတော့အခြေအနေတခုရောက်လာ
နိုင်ငံတကာမှလို့မြန်မာနိုင်ငံမှရောအဂရိလိုက်စားမှုဆွဲချက်နဲ့ခေါင်းဆောင်ဟောင်းတွေကိုအရေးယူလို့ရမရဆိုတာတွေကိုရှင်းနေဦးသိန်းတန်းဦးနဲ့ဆွေးနွေးထားတာနားဆင်ရမှာပါအဲ့ဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့လူရုကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်တကြမှာအသားရည်ကိုစနစ်တကျထိမ့်သိမ်းကာကွယ်ခြင်းမရှိဘဲရေကစားခဲ့မယ်ဆိုရင်အရေးပြားထိခိုက်ပျက်စီးနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်သင့်တဲ့အကြောင်းဒေါက်တာတန်စောကစီစဉ်တင်ဆက်ထားပါတယ်ရှင
်ဘယ်လာမှဆင်နွှဲရမယ့်တကြံပွဲတော်ရက်တွေဟာတဖြည်းဖြည်းနီးကပ်လာနေပြီဖြစ်ပါတယ်တကြမ်းမှရေကစားကြမဲ့သူတွေနဲ့အပန်းဖြေခီးထွက်ကြမဲ့သူတွေဟာပူပြင်းတဲ့နေအောင်ကြီးကိုစနစ်တကျကာကွယ်မထားဘူးဆိုရင်အသားအရည်ပျက်စီးမှုတွေကိုကြုံတွေ့ရနိုင်တယ်လို့ကံပကံရွေးစီဆေးရုံမှအရေးပြထုတ်ကူဆရာဝန်ဖြစ်သူဒေါက်တာရင်လိုင်ဝင်းကပြောပါလဲ
နေအောင်ကြီးအောက်မှာရေကစားမယ်ဆိုရင်ပေါ့နော်အရေးပြအဓိကတော့နေအောင်ကအရင်ပြင်းတယ်လေအဲ့တော့နေအောင်ကြီးကြောင့်အရေးပြလောင်တာပေါ့ဆန်ပန်းရတာမျိုးပြီးဒီရေကစားပြီးနောက်ပိုင်းမှာအသားမဲသွားတာမျိုးပေါ့နော်ဒီအသားရေ6တွေ့သွားတာမျိုးအဲ့လိုမျိုးရေချောင်းရောဒီနေချောင်းရောပေါ့နော်နှစ်ခုလုံးကြောင့်အဲ့လိုပျက်စီးမှုတွေဖြစ်နိုင်ပါတယ
်နေအောင်ကြီးတန်ကြောင့်အသားရေထိခိုက်ပျက်စီးမှုတွေကိုရော့ကျစေဖို့အတွက်နေအောင်ကလေးစေးတွေကိုအသုံးပြုတဲ့သူတွေလည်းရှိကြပါတယ်နေအောင်ကလေးစေးတွေကိုအသုံးပြုမယ်ဆိုရင်နေအောင်ထဲမှာထွက်ခင်မိနစ်30အလိုတည်းကကြိုတင်လိမ့်ထားသင့်တယ်လို့အလပရေးရာဆရာဝန်ဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ
်ကိုကနေပူထဲထွက်တော့မယ်ဆိုလို့ရှိရင်အဓိကကာဖို့ဟာကိုမှအုတ်ထုတ်တော့နော်အဲ့လိုမျိုးအရေးအောင်မှနေဖို့တော့နေအောင်ကစေးလိမ့်ဖို့တော့အဲ့ဒါမျိုးကတော့လူတိုင်းနည်းနည်းတော့သိကြတယ်တို့တော့ဘလို့လိမ့်ရမလဲဆိုရင်အဲတကြံထွက်မယ်ဆိုလို့ရှင်သူကနေပူတဲ့မထွက်ခင်နိုင်ဝက်လောက်ကြိုလိမ့်ရတယ်နေအောင်ကစေးအခုလိမ့်အခုချက်ချင်းသူရဲ့အာနိသင်မပြသေးဘူးသူကနိုင်ဝက်လောက်ကြိုလိမ့်ရပါတယ်သူဒီအကယ်၍နေပူတဲ့မှာကိုကအကြိုက်နေမယ်ဆိုနှစ်နာရီချားတစ်ခါပြန်ပြန်လူးရပါတယ်နောက်တစ်ခုကရေနဲ့ဆော့မယ်ချွေးထွက်တဲ့ရေနဲ့ဆော့မယ်ဆိုရင်တော့သူကနိုင်ဝက်တစ်ခါကိုပြန်လူးရပါတယ်အဲ့ဒါမှပဲ effective ဖြစ်တာပါနောက်တဲ့အရေးကြီးဆုံးတစ်ချက်ကကြတော့ကိုကနေအောင်ကစေးလိမ့်ထားလို့နေပူဒံတရာရာခိုင်နှုန်းကာကွယ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။သူက63ရာခိုင်နှုန်းကနေ68ရာခိုင်နှုန်းလောက်ပဲကာနိုင်တာပါ။အဲ့တော့တချို့ကနေအောင်ကစေးကိုတုံးပြီးတော့ငါနေပူမလောင်ဘူးဆိုပြီးတော့အကြိုက်နေနေအောင်ကစေးမလိမ့်ထားတဲ့လူတွေထက်ပိုပြီးနေလောင်တာတွေ့ရတတ်တယ်။ဘာဖြစ်လို့လဲဆိုတော့သူကကိုငါနေလောင်ကစေးလိမ့်ထားတယ်ဆိုပြီးတော့နေပူတဲ့အကြိုင်နေမိတာပေါ့အဲ့ဒါကြောင့်မလို့ဖြစ်တတ်ပါတယ
်တကြံရေကစားမဲ့သူတွေနဲ့အပန်းဖြေခီးထွက်ကြမဲ့သူတွေဟာအသားရည်ပျက်စီးမှုနည်းပါးစေဖို့အတွက်ကြိုတင်ပျက်စီးမှုတွေကိုပြုလုပ်ထားတဲ့မှာလေအသားရည်ပျက်စီးမှုနည်းနိုင်သမျှနည်းအောင်ဘယ်လိုနေထိုင်စားသောက်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာရင်လိုင်ဝင်းကအခုလိုပြောပါလေ
90နာရီကနေညနေ4နာရီနေကိုရှောင်ရှောင်လာတော့အကောင်းဆုံးပေါ့နော်မရှောင်နိုင်ဘူးဆိုလို့ရှင်လေအဲ့လိုမျိုးသွားမယ်ဆိုလို့ရှင် sand block လိမ့်တာ sand block ကို2နာရီချားတစ်ခါပြန်လိမ့်ပေးရမျိုးပေါ့ပြင် sand block လိမ့်နေဆိုလို့ရှင်လေတော့အနည်းဆုံး SPF 30ကနေပြီးတော့ 60 အတွင်းပေါ့နော်အဲ့လိုမျိုး SPF ပမာဏအလောက်ပါတဲ့ sun block မျိုးလိမ့်ပေးရမယ်နှစ်နာရီချားတစ်ခါပြန်လိမ့်ပေးရမယ်နောက်တစ်ခုကကြတော့ဒီခုနပြောခဲ့သလိုမျက်မှန်တက်တာပြီးရင်ဒီအုတ်ထုတ်ပေါ့နော်အုတ်ထုတ်ဆိုလို့ရှိရင်လည်းဒီမျက်နှာတစ်ခုလုံးကိုအရေးရစေမယ်အုတ်ထုတ်ကြည့်ကြည့်ပေါ့အဲ့လိုမျိုးဆောင်းပေးရမျိုးပြီးရင်အရေးထဲမှာတက်နိုင်သလောက်ပေါ့တကြံတွင်းရေကစားမယ်ဆိုလို့ရှိရင်လည်းဒီတက်နိုင်သလောက်အရေးအောက်မှာရေကစားရမျိုးပေါ့နော် been to my solution, the bone man being to my solution, and the young G. Danny Gawain, and he's how not me, and the new Lopia.
Tamam being ten, Nilan Arine, Daniel Mariha, Lava and Dreamer, Dululu, Yoneta, Dona Mare, Bintane, Dai, Biasimurine, Jundriga, Messuino, the general is young in it, Sinicha, Dime, Guda, Dinelu, Dada Yin Line Wing up Yavale.
A young Bintane, the same bang, Yan Sures, when Jarale, to a Siawinet, the Chas, Swimmy Piata, Bio, Luetta Treeman, you know, and the Jubia Machipai. Now, the Kuara, a dame, though I swing out of Ubama, Mabo. အတားပြန်ဖြူစေတဲ့ treatment တွေပေါ့နော်ဆရာဝန်နဲ့ဒီအလားပါရေးရဆရာဝန်နေနဲ့တိကျတိုင်းမင်းပြီးတော့လေးစားဒီညနာမှာအမဲဇက်တွေထွက်တယ်အဲ့လိုမျိုးဖြစ်လာဆိုလို့ရှင်လေးစားပြစ်တာမျိုးခမိကဲပြီးလင်းပေါ့ဒီခမိကဲနဲ့ညနာကိုပြန်ပြီးတော့အမဲဇက်တွေဖယ်ရှားပေးရမျိုးပေါ့နော်အဲ့လိုမျိုးတွေ
ဒီခမိကဲပြီးလင်းလုပ်တာမျိုးမဟုတ်ဘဲနဲ့မှာဒီခန္ဓာကိုယ်ရရအတွေးရည်ကြီးကိုဒီမဲတဲ့နေရာမျိုးပြန်ထိုးပေးရမျိုးပေါ့နော်အဲ့လိုထရီမန့်တွေလည်းလုပ်လို့ရပါရှင့်တကြံကာလမှာအသားရည်ကိုစနစ်တကျထိန်းသိမ်းကာကွယ်မှုမရှိဘဲရေကစားခဲ့မယ်ဆိုရင်အသားရည်ထိခိုက်ပျက်စီးမှုတွေကိုကြုံတွေ့ရနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တ
ဒါတန်းစာစီစဉ်တင်ဆက်ပေးနေတဲ့လူလူကျမကြီးအစီအစဉ်ကိုနားဆင်ခဲ့ရပြီအခုမြန်မာအခြေတုံးသက်ချက်ကိုနားဆင်ရပါမယ်အခုတလောကဘာနိုင်ငံတချို့မှာသမရဟောင်းတွေကိုရာဒူးစီစဉ်တုံးကကျူးလွန်ခဲ့တယ်ဆိုတဲ့အဂရိလိုက်စာမှုဆွဲချက်တွေနဲ့ပြစ်ဒဏ်ချရေးယူတာတွေတွေ့နေရပါတယ်မြန်မာနိုင်ငံမှာကအာဏာရှိစဉ်ကကိုဂျိုးစီးပွားအတွက်ဥပဒေချိုးဖောက်ခဲ့ကြသူတွေကိုလွန်ငင်းခွင့်ပေး ခွင့်ရရှိနေဦးသိန်းတန်ဦးနဲ့ဦးကျော်စံသားကဆွေးနွေးတုံ့တက်ထားပါတယ်ရှင်
ကျောင်းဦးသိန်းတန်းခင်ဗျာကျွန်တော်ပြည်ရက်ပတုံးကရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့သမရဟာတရားဥပဒေစနစ်ယိုယွင်းနေရကိုပြုပြင်နိုင်ပါမလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်တိုက်ဆိုင်မှုပဲလားအဲ့ဒီဟာရဲ့ဂရက်ပဲတော့ကျွန်တော်မသိဘူးပေါ့ဆရာဘာမှပြည်ထောင်အားလို့ဆိုပို့စီပါလိမ့်မယ်အခုတရားသူကြီးတချို့လက်ပေးလက်ယူမှုနဲ့တကြီးယူဖို့လို့တော့တင်းချောင်နေရပါညာကြားရဆရာအဲ့ဆက်ဆက်ကောရှိလားဆရာပဲလို့မြင်ပါလဲအစားကောင်းတယ်လို့ပြောရမလားဆက်ဆက်မရှိသည့်တိုင်အောင်ဒီသမရလက်ထက်မှာတရားဥပဒေယူရင်းနေမှုကိုပြုပြင်ဖို့စလာပြီတို့ပြောရမလားဆရာ
ဟုတ်ကဲ့ဟုတ်တို့တိုက်ဆိုင်တာလည်းဖြစ်နေပါတယ်နောက်အခုအခြေအနေကလည်းပဲဒီတရားစီရင်တဲ့ပတ်သက်လို့ဒီ judicial institution တွေကသူ့ပြည်ကြောင်းနိုင်မှုတွေလုပ်တဲ့အခြေအနေတွေသွားတိုက်ဆိုင်နေဆရာတက်လာတဲ့သမရနဲ့ဒီဗီဒီယိုရှင်းနေတဲ့ရုံးတို့ဗီဒီယိုတရားတော်ချုပ်တို့ကျန်တဲ့တက်ဆိုင်ရာ policy တွေညီညွတ်နဲ့ဥပပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီအဲ့ဒါဆိုရင်တရားစီရင်ရာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကနေပြီးတော့လူမှုကိုဥပဒေထိမ့်နဲ့ချက်မိုးကာကွယ်နဲ့အခြေအနေရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်နေတယ
်။ကျွန်တော်တကယ်တော့ဒီနေ့အဓိကမေးချင်တဲ့ကိစ္စကတော့အကတိလိုက်စားမှုနဲ့ပတ်သက်ပါတယ်ဆရာ။ဘာကြောင့်လဲဆိုတော့ကဘာပေါ်မှာဒီနေ့သမဏတောင်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တချို့ပေါ့လေဒါအကတိလိုက်စားမှုနဲ့ဒါပြန်လည်ဆွဲဆူခံရတယ်တောင်ကိုရီးယားမှာဆိုရင်ထောင်နှံနှစ်စီပဲချမ်းဖတ်လိုက်တယ်။အခုဘရာဇီးလ်မှာလည်းပဲလူလာဒဆာဘာကိုတရားရုံးကဒီကိစ္စနဲ့အဖမ်းဖို့အမိန့်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်တို့အဖမ်းခံလိုက်တယ်ဆိုတော့သတင်းတက်လာပြီဖြစ်ပါတယ်ခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအကြမ်းလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အာဏာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့လိုအရေးယူနိုင်တဲ့အခြေအနေဗမာပြည်မှာတော့နောက်ပြန်အကျိုးဆက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိသလားဆရာနောက်တုံးပြန်
ပြီးတော့ဟုတ်ကဲ့ရှိနေတယ်ဗျာဟုတ်ကဲ့နောက်တော့ပြန်လို့မရဘူးကျွန်တော်တို့ဒီအစိုးရအဖွဲ့တွေကိုပေါ်ပြီးအောင်ဆရာဦးတွေမပေါ်ပေါက်ခင်ကလုပ်ငန်းဆောင်ရွက်ခဲ့တဲ့ဒီစားများအတွက်ရင်းဆောင်ခြင်းမရှိသေးရလို့တားမြစ်ထားတာရှိတယ်ဗျတို့ရတယ်ဥပဒေသဘောအရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုပ်ငန်းဆောင်ရွက်တဲ့ဒီစားတွေအဲ့ဒါဆိုဖြစ်တယ်အဂတိလိုက်စားမှုအတွက်တော့တားမြစ်လို့မရဘူးလို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိဋ္ဌာပြီးလောက်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလို့မရောက်ဘောဆရာကျွန်တော်နားလည်တာဟုတ်တယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်
သူကိုကျိုးစီဘွားအတွက်တိုင်းပြည်ရဲ့ဘဏ္ဍာကိုအလွဲသုံးစားလုပ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရပေါ့
ဒါကတော့ဥရီတဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စားထဲမှာပါတဲ့ဟာတွေကအကုန်လုံးအပြင်းမတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုအများကြီးပြင်းနေရတာပဲလောက်ကိုင်းနိုင်ပြီမဲ့မလုံနိုင်တဲ့အချက်တွေပေါ်နေတာတွေရှိတယ်ဗျမတော်မတရားလုပ်တော့တာတွေကိုကြိုးစီးဝါအတွက်လုပ်တော့တာတွေဒါတွေရှိတယ်ဗျအခြေအနေတစ်ခုမှာတော့ ဟိုတစ်ဖက်ဒီဂျာဝန်ရှိရဲ့ဒီအားစုအားလုံးပါဝင်ပြီးတော့မှဟာဒါဟိုသဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာအဲ့တော့ဒီမြို့သားယဉ်ကျေးစီဆိုတာမှာဟိုတစ်ခိုးနဲ့အလွဲသုံးစားတာမှမပါဘူးတိုင်းပြည်မျက်နှာအောင်လုပ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေဘောလာတယ်ခင်ဗျာဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့က
နာဇီကျင်တဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစဉ်းလင်းပြောချင်ပါတယ်ကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်နင်နာခဲ့ရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရနောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေလျက်တွေကပို့ပြီးထိတိယောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဆီ။ဟုတ်ကျွန်
တွေရှိတယ်။မတူတဲ့နိုင်ငံရေးအမြင်နိုင်ငံရေးအုပ်စုတွေနဲ့ထိတ်ခိုက်ကြွေးကြတာတွေရှိတယ်။ဒါတွေကိုကျွန်တော်တို့ဘာမှပြောကြရမရှိပါဘူး။တို့ရရင်တူးချင်းအရာတိုင်းပြည်ကိုညှနာသွားအောင်။ဥပမာတရက်ကို300ရတဲ့နေရာကိုတပြက်ကိုငွေ1000နဲ့နှားသွားတဲ့ဒီစားမျိုးတွေ။ဒါမျိုးကိစ္စနောက်တစ်ခါတိုင်းပြည်ရဲ့ညီတွေကိုမတော်မတရားတခြားလူတရားမြတ်ဆွံ့ရအောင်အတွက်ဈေးပေါ်ပေါ်နဲ့တိုင်းပြည်နဲ့နာအောင်ပြီးသွားတဲ့ဒီစားမျိုးတွေကြတော့ဒါကြတော့ခုနအမျိုးသားပြည်နယ်ပြည်ညာရေးလိုရင်ကြားစီမှာပါမယ်မထင်ဘူးပြ။ဒါက corruption bribery and corruption ဒီစားဒါမျိုးတွေကတော့အရေးယူနေတယ်။ဥပမာအရင်ညောင်းတာတရားဗျာ။ညောင်းတာတရားကျူကြပြီးတည်လူတည်နောက်ထပ်တရားတွေလည်းကျွန်တော်ဘယ်သူမှတာဝန်မခံဝင်ဘူး။အဲ့ဒါမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ဒီစာမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့ဘုံတည်းဆရာလိုပဲကျွန်တော်လက်သားပါစီနားပါစီမရှိပါဘူးတို့ရတွင်တိုင်းပြည်အကျိုးလူမှုအကျိုးအတွေ့တချို့အရေးယူဆောင်တဲ့နေဒီစာတွေအရေးယူတင်တယ်လို့ကျွန်တော်ထင်တယ်ဒါမှလည်းအာဖရိကလက်ချမ်းမှုတက်ချင်ကြီးကော်မရှင်ဆိုတာတိတ်ပဲရှိလာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမမခိုင်ခိုင်မမဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကြောင်းပြန်ပြီးတော့အကြိယာကြောင့်လည်းအေးအေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကျဆင်းသွားနိုင်စရာတို့အလို့သမားတွေအလို့ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါရောငက်ကွက်စရာအခြေလို့ထက်တွေ့ရမလား
လောလောဆယ်ကတော့ကျွန်တော်ထင်နေရဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမဒမာဒူရီလက်ထက်ရောက်နေတော့ကျွန်တော်တို့ပြောရမှာပါပဲ။ဒီငွေတွေအားယူထားတဲ့ညီတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာရယ်နာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတော့သူဟာတွေရှိနေတဲ့အခါကျတော့ဒီဘောလုံးစီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်သုံးဆောင်ရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတဲ့ပြဿနာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့လူဟိုရုံးကဒီဒီပိုင်းသိနေလို့ရဥမီဝင်တဲ့ဆက်ပြီးတော့လှုပ်လို့ရမယ်တော့မထင်ဘူး။ဒါပေမဲ့လူလူရဲ့အကျိုးစီးပွားတရလုံးကိုချိန်ချောက်နိုင်တဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နေရည်ယူတဲ့နေချင်းနဲ့တော့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြားရေးပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှာမထင်ပါဘူး
။ဟုတ်ကဲ့နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂတိလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကတော့တခြားဘက်မှာတိသာမြင်သာတဲ့လှုပ်ရှားမှုတွေကြီးကြရဲ့လည်းညှို့ထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါးကြီးကြီးကြော်ပါလို့ပြောတာပါเนาะကျွန်တော်ကတော့ဒီအရိလက်စားကိုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တူချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်တို့1948နောက်ပိုင်းပေါ့เนาะဒီလွတ်လပ်ရေးရပြီးတဲ့အခါမှာအရိလက်စားမှုတက်ခဲ့နေပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲဒီကဝင်းချုပ်ဦးမြင့်ကဖွဲ့ပြီးတော့ပေါင်းထည့်ပေါ်ခဲ့တာပဲဗျာ
ဟုတ
်တယ်အဲ့တော့1948เนาะအာဂလက်ဆန်တက်တဲ့ဥရိကြီးကဒါတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့เนาะဒီကော်မရှင်ကြီးကရှိဟာဥက္ကဋ္ဌတွေရောဒူတွေကိုဝင်းကြီးလာစားတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒီယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးသက်ရောက်မှုလည်းဘာမှထူးထူးထွေးထွေးကြီးတာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်တွယ်နိုင်တဲ့တတိယဓာတ်တွေလည်းရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကြီးတယောက်လက်ထက်ထည့်ပြီးတော့ ไอ้เดียนเดียนตรงนั้นอยู่สิชิดเดียดที่ซาลูกเจ้ามีในเรื่องคู่บีฮาร์เรียร์เราอันนี้อายุบ่ยาดีไม่ต้องเสียพลีอุ่นยาอิงอาสงอบ่เบียอิงอาสงเราอะไรขาดเดียร์เราทั้งบูเรตักขาจีบ่เบียเส้นบูเรชุ่มบูจีเดียนี่ท่านนี่เราพิจารณาจีจีเดียร์เราบ้ามาเล่าหนังมือเราทนายแต่เมื่อขณะอุตส่าห์ต้องลงอะไรปีเดียเอามาไม่รู้ละสิโอ้แต่ละอารมณ์เจ้าเราอย่างที่เราสุดเดียร์ได้ไหมไม่ต้องเสียพลีอุ่นเชียงรีย์ ในงานนี้ทุกที่ปกติธรรมดาเลยแต่ตรงนู้นอ่ะบีเอเอได้เอาสีเลยไปบีเอเอบางอารมณ์ฮะแต่เจ้าหนูธรรมดาเลยเอามาใช้ตรรมดาไม่บีเนี่ยนี่เพราะฉะนั้นทั้งสี่คนที่ดูงูอันนี้เนี่ยนั่นพัดเด็กขามาบีเอเอบางท่านดูงูแต่เราก็คอยดูจุดอันนี้เสียงเตียงตรงนี้ไม่รู้เว้ยดีกว่าตัวอุชวามันตัวบ่าวเนี่ยแล้วแต่เกี่ยวกับกูอ่ะนั่นทั้งสี่คนที่วันนี้เนี่ยได้ยาสุยธรรมดาดีทุกที่ปกติเพื่อเดือนนั้นดีเกี่ยวกับเดือนเออ
อาลุงอ่ะตุยกุเกะอ๋อที่อามาพิจารณาที่ฮาวเลเวจโนทินเนี่ยไม่ได้ไหนเนี่ยตรงนั้นเนี่ยหรอตัวธรรมดาก็อันนี้ว่ามีเนื้อสีเนี่ยบินยาเลยที่มาตัดดีจัดดีเลยสีบุรุษลูกีดาบโอเคส่วนนัดคู่อ่ะคู่ล้อเราจะมาที่อาดูยี่เลเปล่าอยู่ลุลุพันเนี่ยตัวทบินเนี่ยติชามเนี่ยตัวจ้าเปียร์เสียนะฮะแต่ใช้มูลเล็บเชื่อมเชื่อมไหมธรรมดาเด่นเนี่ยนับวิโร ดีเซียรู้ยังจุดิเชียลอินสติทูชันสุยาเลยเว้ยเฟอร์ซีรุยาเลยเว้ยที่กิจการเราเรามาพิจารณาสุยาซาบีอินิเชทีฟสุยาเราลงมาจ่ายเลยสุยาอากูดูนักจ้างพิจารณาสิว่าไอ้กิจการนั้นปัจจัยพิจารณาสงสัยเสียเสียพอทุ่มไอ้กิจการนั้นปัจจัยลูกอ่ะอันนั้นไปนี่ก็มาหุบเพนเอลูเซียสุดท้ายเราเฟอร์ซีรุยาอ่ะซาดิมพิจารณาเลยอุ้มอยู่พิจารณาลงมาเนี่ยเช่นมิสิวักเนี่ย
เออไอ้เรื่องเราเนี่ยนิสัยเราแบบเนี้ยผมยืนดูเนี่ยเราล่าเราไม่ชอบเนี่ยกูว่าท่านนั่งแสดงไปเลยเราเห็นเราเนี่ยดูเนี่ยเรื่องง่ายกว่าเนี่ยทุกเจ้าเราเนี่ยนิสัยเดียวมาไม่ได้ในใจเสือว่าพอจะรู้สิถ้าเราเป็นดูแลเนาะแต่บีบีก็เรื่องเสือว่าพอจะรู้ตัวกันนี่พวกยาสีดีมันเมาตัวนี้ก็ดูกูจะกูอยากจะดีกันเนาะง่ายกว่าดีกว่าดีกว่าอะไรนี่เราตัวเราแต่ผมพยายามเดินพยายามเดินดูบีบีถ้าเราใส่กูสูงเลยชีพจรเรา
มาดีมาตรงนั้นสิเนี่ยภาษาปีนั้นเนี่ยดูอย่างคราวนี้อุดรเนี่ยตรงนั้นแบบตัวอะไรเนี่ยยุโรปคนเนี่ยซาตุนุเนี่ยเสียเนี่ยอะไรนี่ใครจะโน้ตุยอะไรเอออะไรที่ฮาร์โร่ฮาร์โร่ก็เงินเล็กน้อยบ่เนาะแต่เสียขนาดพวกดีดีดูมาพิจารณาดีไหมอ่ะช่วยอะไรมาโร่ยุโรปก็จะดีใครจะทำอะไรเราจะรู้อะไรคุณจะสนใจยังไม่มาเยี่ยมตั้งแต่เช้าก็น่าเสียไปแล้วนะคุณจะไปทุ่มเงินไหมอาเกซ่าเตรียมรักโร่กูยังไงก็ซื้อสิ่งจะทำอะ
တော်ရှင်များမင်္ဂလာပါဗျာ view ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံသား Roger Federer ဟာကမ္ဘာအဆင့်1နေရာကိုပြန်ရောက်လာခဲ့ပါပြီအသက်36နှစ်မှာကမ္ဘာအဆင့်1နေရာကိုပြန်ရောက်လာတာဖြစ်တဲ့အတွက်သူဟာတင်းနစ်သမိုင်းတစ်လျှောက်အသက်အကြီးဆုံးကမ္ဘာအဆင့်1ကစားသမားအဖြစ်နဲ့စံချိန်တင်နိုင်ခဲ့သလိုပြီးခဲ့တဲ့ Australian Open မြို့သားတူချင်းပြိုင်ပွဲမှာလည်း Grand Slam ဆုကိုအကျိန်20မြောက်ရပြီးတော့နောက်ထပ်စံချိန်တစ်ခုကိုပါထပ်တင်လိုက်နိုင်ပါတယ်Roger Federer အနေနဲ့ဒီလိုအသက်အရွယ်မှာ Grand Slam Champion ဆုတွေထပ်ရပြီးတော့ကမ္ဘာနံပါတ်1နေရာကိုပြန်လည်ရောက်ရှိလာတဲ့ပတ်သက်ပြီးတော့အချိန်တုန်းကတက္ကသိုလ်နဲ့မြန်မာလက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။ Roger Federer ကအခုဆိုရင်ကမ္ဘာအဆင့်1နေရာကိုပြန်ပြီးတော့ရောက်လာတယ်။အသက်36နှစ်အရွယ်မှာပြန်ရောက်လာတာဆိုတော့ဒီကမ္ဘာအဆင့်1တွေထဲမှာအသက်ကြီးဆုံးကစားသမားအဖြစ်လည်းစံချိန်တင်သွားခဲ့တယ်။ဒီပေါ်မှာအားလုံးလည်းအံ့ဩနေကြတယ်ဆိုတော့သူအခုလို့ပြန်ပြီးတော့ကမ္ဘာနံပါတ်1နေရာကိုပြန်ရောက်လာလိမ့်မယ်လို့အင်္ဂယ်ကိုယ်တိုင်ရောထင်မိလား
အာပထမတော့မထင်မိဘူးဘာကြောင့်လဲဆိုတော့တက်တက်စားတွေရှိနေလို့ because ဘာကြောင့်လဲဆိုတော့ဟိုနေ့နိနိုဗာယိုကိဗစ်တို့လို့ပါတို့သူကလည်းတော့ဟိုလက်ကတက်လာတယ်သူလည်းနံပါတ်1တွေပါဖြစ်သွားတယ်နောက်ပြီးတော့နဒါเนาะအဲသူတို့ကသုံးပြောက်ရှိသေးတယ်အဲ့ဒါတွေကဟိုထိတ်တန်းလူကောင်းတွေဒီထဲမှာတိုးပြီးဝင်ရဲဘွားကအသက်36နှစ်နော်ဩဂုတ်လဆိုသူက39နှစ်ကြီးတော့မှာအဲအသက်အကြီးဆုံးနဲ့ဝင်ပြီးတော့နံပါတ်1ပြန်ရလာတော့ဟိုငါကတော့မထင်မိအမှန်ပြောရရင်တော့
ဆိုတော့ तू အခုလိုမျိုးဒီကမ္ဘာနံပါတ်1နေရာကိုပြန်ရောက်လာတယ်တပီလိုပြန်ရောက်လာတာဘာကြောင့်လို့ထင်လဲ
ဘာကြောင့်လဲဆိုတော့ तू လဲတန်ရရတယ်နော်ဟိုကျန်တဲ့လူတွေလည်းတန်ရရတယ်နော်။ဒ ဒါပေမဲ့သူအနားယူတယ်သူကဟိုကျန်တဲ့လူတွေကလည်းအနားလို့ခြင်းနဲ့ဒါပေမဲ့ခက်တာကဒီကျင်းနေလောကမှာကသူတို့ကဟိုမကစားမနေရဆိုတဲ့အဲဥစ္စာတွေကရှိတော့ချုပ်လူတွေကဝင်ရရတယ်နာရက်သားနဲ့ဝင်ရရတော့သူတို့ကပို့ဆိုးသွားတယ်ဖယ်ရကြတော့အဲ့လိုမဟုတ်ဘူးသူကတော့ဒီမရိုက်နိုင်ဘူးဆိုရင်သူမရိုက်နိုင်ဘူးပေါ့လေသူအနားယူလိုက်တယ်အဲအဲ့ဒါနံပါတ်1နံပါတ်2ကသူရိုက်ပုံရိုက်နီးနော်အဲ့ဒါကတခြားလူတွေနဲ့ဆိုင်သူများတွေကအားထုတ်ပြီးတော့ဝင်းအော်ပြီးတော့ရိုက်ရတယ်နော်ဖယ်ရကဒီရိုက်ပုံလေးတွေကစတယ်နောက်ပြီးတော့သူအားမထုတ်ပါဘူးသူများတို့အဲ့ဒီအချက်ကရှိတယ်ဒါကြောင့်သူဒီနေရာကိုပြန်ရတာပဲ
ဒါနဲ့တစ်ဆက်တည်းပေါ့နော်ဖက်ဒရယ်ရဲ့ဒီတခြားကစားသမားတွေနဲ့မတူတဲ့သူ့ရဲ့ထူးခြားတဲ့အချက်လေးတွေလည်းပြောပြပါဦ
းသူ့အချက်ကတော့သူကဟိုစိတ်ကလည်းပါတယ်လေသူကအနောက်မှာရောက်နေတယ်ဆိုလို့ရှိရင်သူနင်းပါလေဟိုစိတ်ချောချမှုမရှိဘူးလေသူကအေးအေးဆေးဆေးနဲ့အဲ့ဒါသူကခေါင်းအေးအေးနဲ့သူရတယ်သူပြန်ရမယ်ရိုက်နိုင်တယ်ဆိုတဲ့စိတ်ဓာတ်ပေါ့လေအဲစိတ်ဓာတ်ခိုင်ပါတယ်သူကအလွယ်တကူနဲ့ပြေးပြစ်တာမရှိဘူးသူကနောက်ပြီးကဖက်သားရဲ့ကြော့ကျက်ပေါ့လေကျဲရွယ်ကိုသူသိတယ်သူကဟိုရိုက်လိုက်တဲ့အချက်ကလေဟိုအလကားရိုက်တာမဟုတ်ဘူးသူကပထမတစ်ချက်ကသူကနေရာကိုယူနေရာကိုချလိုက်တယ်တစ်ချက်တည်းအပြည့်မရိုက်ဘူးနော်နောက်တစ်ခါအဲ့ဒီကနေခိုးဘက်ကပြန်လာတဲ့ဘောလုံးကအာနေတယ်ဆိုလို့ရှိရင်နောက်တစ်ချက်မှာသူကအနိုင်ရအောင်အဲ့လိုရိုက်တာအပြက်တခါလေးရိုက်တာပေါ့နော်နောက်ပြီးတော့တချို့လူတွေကလိုင်းနာကိုကတ်ကတ်ပြီးရိုက်တယ်အဲသူကလိုင်းနာကိုကတ်ရိုက်တာကအင်မတန်မှနည်းတယ်ဘောလုံးကိုချတဲ့နေရာမှာအဲဘယ်ချလိုက်ညာချလိုက်နောက်ပြီးတော့မထင်းတဲ့နေရာကိုသူကရိုက်လိုက်တော့တစ်ဖက်သားကဒီခြေောက်ကတစ်ဖက်ကိုလှည့်နေတဲ့အချိန်မှာပေါ့လေအဲ့ဒါမျိုးတွေပါလေအဲ့ဒီမိကြီးတွေကတော့ရှိတယ်
ဒီလိုမျိုးအသက်36နဲ့38နှစ်အရွယ်မှာအခုလိုမျိုးဒီဟိုထိတ်တန်းကစားသမားတယောက်ဖြစ်နေဆက်ပြီးတော့ရှိနိုင်ဖို့အတွက်ဆိုရင်ရောဘာတွေကအဓိကကြလဲ
။ဘာတွေကအဓိကကြလဲဆိုတော့ဟိုဒီသက်ရမှာဆိုတော့အတော့ပွဲတိုင်းဝင်ရိုက်ဖို့တော့မဖြစ်ဘူး။အနားယူရမယ့်အချိန်တော့အနားယူရမယ်။သူကဒီဟို1998ခုနှစ်ကသူ professional ပေါ့လေကျေးဇူးသားကိုသူဝင်ခဲ့တယ်ဆိုတော့20ရှိပြီနော်။အဲ့ဒီမှာမီဒီယာပေါ့လေအဓိကပေါ့လေ20တောင်မှ20ဆိုတော့အမျိုးသားထဲမှာတယောက်ဝင်ပြီရှိ20 grand slam မှာအဲ့ဒါသူရအောင်ကြိုက်ခဲ့တယ်အဲ့တော့သူကဒီနံပါတ်1အဆင့်ကိုနော်စံတင်ပြင်း36ပေါ့လေအပတ်ပေါင်းအဲ့ဒါသူကအဲ့ဒါစံတင်ပြင်းရတယ်နောက်ပြီးတော့229ခုထင်တယ်အဲ့ဒါဇက်တိုက်ပြရတာလေအဲ့ဒီဟိုအားရရမှတ်တမ်းတင်ထားတာလေအဲ့တော့အဲ့ဒါကိုကြည့်ခြင်းအဖြစ်သူရဲ့ကစားပုံကစားနည်းဒီမကဘူးပေါ့လေဇားတဲ့နေရာမှာလည်းဘယ်လိုလုပ်ကစားရမလဲအချိန်ဘယ်လိုပေးရမလဲဆိုတာလေသူသိတယ်ဆိုတော့ပြရတာပဲ
အရင်တုန်းကသူလူငယ်ဘဝတုန်းကကစားတာနဲ့အခုကစားပုံနဲ့ဂျားမာရောထူးထူးခြားခြားအပြောင်းလဲတွေရောတွေ့မိလား
အပြောင်းလဲကတော့အရင်ကလာသူဝင်အရင်မစွန့်တာလေးတော့ရှိတယ်သူနည်းနည်းပို့ပြီးတော့သတိထားကစားတာတော့တွေ့ရတယ
်ဒီနေ့မှဆိုရင်စောစောစီးစီးပဲပေါ့လေ Australian Open ကိုသူအနိုင်ရပြီးတော့ဒီ Grand Slam ကိုလည်းအကြိမ်20မြောက်နိုင်လိုက်တယ်အမျိုးသားထဲမှာဘယ်သူမှအလောက်ကြီးလုံးနိုင်တဲ့လူမရှိဘူးသူစံချိန်တွေတစ်ခုပြီးတစ်ခုချိုး10ခုကျော်မှပဲဟောဖြစ်ကြတယ်သူကအခု20ဆိုတာသူပထမဆုံးအမျိုးသားထဲမှာပထမဆုံးရဘူးတဲ့သူပဲဆိုတော့နောက်ထပ် grand slam တွေရောသူရနိုင်တဲ့အနေအထားမျိုးတွေ့မိလား
အဲတွေ့မိတယ်အထူးသဖြင့်တော့ Wimbledon အဲဒီမှာသူကကျွမ်းတဲ့အတွက်အဲဒီမှာရဖို့အလားအလာကောင်းတယ်နောက်ပြီးတော့ဒုတိယကတော့ US Open ပေါ့လေကျင်းစ် Open မှာတော့သူအခက်အခဲတွေ့တယ်ဘာလို့လဲဆိုတော့အဲ့ဒါကဘာလဲ click up နော်ရှင်စေးအဲဒီမှာတော့နဒါလာတော့အကောင်းဆုံးပဲလေဒီနှစ်မှာတော့သူကတဝဲမှမရှိသေးဘူး
ကျန်းကန်းပွဲစက်တိုင်းနဲ့ခါလာအဲ့ဒါလည်းဟိုစမ်းနေပါပဲကိုရနိုင်ရဲ့သတင်းပတ်စင်အားကစားကဏ္ဍကိုနှာစင်ကြရတာပါအခုတကြံတေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပြီဖြစ်လို့တေးတန်ရှင်မြေရွက်ဝါရဲ့ရွှေမန်းသူဆိုတဲ့တခြင်းကိုနှာစင်ကြရအောင်ပါရှင် ရွာရဲ့ရွှေမန်းသူတချင်းကိုနာဆင်ခဲ့ကြရပါရှင်အခုထုတ်လွှင့်ပေးနေတဲ့ညကိုနိုင်ကနေ09:30အစဆုံးကိုအတန်လွှင့်ချိန်ပြပြီးချင်း09:32kHz 93.9တုံးဆက်နှစ်kHz 93.9တုံးညလိုင်းတို့မီတာ95.1kHz 88.8ခွန်တုံးညတို့ကနေနာဆင်နိုင်ကြပါရှင်အခုဗီအိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင့်ဦးကပြောပြပေးပါဦးမယ်ရှင်
ဒီနေ့ကမှာဘလုံးမစိုင်းတုံးမျိုးကိုမဆိုရုရှားတပ်ဖွဲ့အနေနဲ့ဂျာပြဟန်တာပြုတ်ကတ်နိုင်စွမ်းရှိကြောင်းလေဗရွန်နိုင်ငံဆိုင်ရာရုရှားတမ္မကြီးကပြောခဲ့ပြီးနောက်မှာပဲအမေရိကန်မစိုင်းတုံးတွေလာလောမှာဖြစ်တာကြောင့်ရုရှားအနေနဲ့အသိပြင်ထားဖို့တမနာတော်နဲ့ထွန်းကဒီနေ့ပဲသတိပေးလိုက်ပါတယ်ကိုလူလူဘောအစိတ်တမ်းဝင်သုံးတပ်ပြနေတဲ့လူမှုဆန်သူတွေနဲ့လည်းရုရှားကအပေါင်းအသင် ရနိုင်ငံတရားဝင်ဆွေးနွေးကိုပြစ်မှတ်ထားမဲ့အစားအချမ်းဖက်ဝါရီကိုပြစ်မှတ်ထားမှဖြစ်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်။စီရွေးနိုင်ငံမှာဒေါက်လနဲ့တက်ခတ်မှုဖြစ်တန်လျာရှိတဲ့တက်ခတ်မှုကိုအမေရိကန်ကစီရီးယားတုံ့ပြန်မဲ့ပုံမှာတော့မာမိတ်တွေကပူးပေါင်းပါဝင်မှုခံလန့်ထားကြပါတယ်။ဒါပေမဲ့လည်းဒေါက်လနဲ့တက်ခတ်မှုဟာစီရီးယားသမ္မတဘာရှာအာဆတ်ဆိုးရရဲ့တပ်ဖွဲ့တွေဖြစ်တဲ့အကြောင်းအထောက်အထားတွေရပြီးမှသာတုံ့ပြန်မှုလဲတိုက်တွန်းနေကြတာပါ။အမေရိကန်အောက်လွှတ်တော်အမတ်ပေါ်အောက်လွှတ်တော်အုတ်တာပေါ်ရန်ဟာနိုဝင်ဘာလနေ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာပြန်လည်ရွေးခံမှာမဟုတ်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။လွှတ်တော်အုတ်တာတာဝန်ကနေထွက်မဲ့ကြေညာချက်ကြောင့်လွှတ်တော်တွေမှာ Republican Party ကလူများစုနဲ့ထိတ်ချုပ်နိုင်စွမ်းပုံမှာလည်းတန်ရည်တွေထွက်ပေါ်လာနေပါတယ်။အဂျူရီးယားနိုင်ငံမှာစစ်သားတွေလိုက်ပတ်လာတဲ့စစ်လေရင်ဒဇင်ပြစ်ချက်ရာကလူ159ယောက်သေဆုံးသွားကြောင်းကာကွယ်ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြို့တော်အဂျာရဲ့အနောက်တောင်ဘက်25ကီလိုမီတာအကွာဘော်ဖာရက်လေဆိပ်လီတာချီဆိုင်စခန်းအနီးလေရင်ပြန်တက်ပြီးတိတ်မချခင်မှာပဲပြစ်ချက်သွားတာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲကီးစဲ149ယောက်နဲ့လေရင်ဝန်ထမ်း10ဦးပါဝင်ပြီးအများစုကတော့စစ်သည်တွေနဲ့မိသားစုဝင်တွေဖြစ်ကြပါတယ
်။ဧပြီလ17ရက်ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသပတေးနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 4443ညနဲ့လိုင်းဒိုမီတာ51 kHz 5805တို့ကနေနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.